ရန်ကုန်နဲ့မန္တလေးပါဝင်နိုင်ငံတော်ကမြို့တွေမှာဆက်အာဏာသိမ်းမှုကိုဆန့်ကျင်တဲ့ဆန္ဒပြပွဲတွေဒီနေ့မှဆက်လက်ဖြစ်ပွားခဲ့ပြီးတော့ရန်ကုန်မှာတော့စစ်တပ်နဲ့ရဲတပ်ဖွဲ့ကပစ်ခတ်တာကြောင့်၄ယောက်သေဆုံးသွားခဲ့ပါတယ်။တာမွေပါဝင်တချို့မြို့နယ်တွေကရက်ခွက်တွေလမ်းတွေထဲကိုဝင်ရောက်ပြီးတော့ပစ်ခတ်ချင်းချောက်တာတွေလုပ်ခဲ့တယ်လို့ကားတွေကိုလည်းဖျက်ဆီးခဲ့ပါတယ်။ဒီကြောင့်လည်းပတ်သက်ပြီးတော့ကျွန်တော်ရန်နိုင်ကပြောပြပေးမှာဖြစ်ပါတယ်ခင်ဗျာ။ရန်ကုန်မှာတော့စစ်တပ်နဲ့ရဲတပ်ဖွဲ့ကပစ်ခတ်နေနှင်းခဲ့တာကြောင့်ဒီနေ့မှာဆန္ဒပြတဲ့သူ၄ယောက်ထပ်မံတည်ဆုံသွားခဲ့ပါတယ်။ဆန္ဒပြပွဲတွေဟာမြို့နယ်တချို့မှာပဲဂျူကြားဂျူကြားရှိနေခဲ့ပြီးဒါကိုစစ်တပ်နဲ့ရဲတပ်ဖွဲ့ကပစ်ခတ်နေနှင်းခဲ့လို့တာဂီဒတောင်ဥကလာတာမွေနဲ့လိုင်မြို့နယ်တွေမှာတယောက်စီတည်ဆုံခဲ့တာပါ။တာမွေမြို့နယ်ကြောင်မြောင်းကမြို့တစ်နှစ်လန်းထိပ်မှာဒီနေ့နေ့လယ်ပိုင်းကလူငယ်တဦးပစ်ခတ်ခံရတဲ့အခြေအနေနဲ့ပတ်သက်ပြီးတော့တာမွေမြို့နယ်မှာနေထိုင်သူတဦးက VOA ကိုအခုလိုပြောပါတယ်။
ကျောင်းမြောင်းကတော့ဒီကလေးတစ်ယောက်ကတော့ဗျာဒီရုပ်တူနှစ်လန်းထိတ်မှာဒီ hot shot ပဲကောင်းတယ်ပြစ်ခံလိုက်ရတယ်အဲ့နာအိုင်နာမှာပဲတခါလေးဆုံးသွားတော့နော်20 20နှစ်လောက်ကြာတယ်ဟုတ်ကလေးကောင်းလေးပြဆုံးသွားတယ်မနေ့ညဒီမှာဝင်ကျန်းထားတယ်မနေ့ကလည်းပြစ်ခတ်ထားတယ်ဘာကြောင့်မလဲဒီကတပိတ်ကအဲဒီကျောင်းမြောင်းထဲမှာမရှိဘူးလို့ပြောတယ်ဒီငယ်အယောက်20ဆိတ်လောက်တော့သူစုစုပြီးရရှိတော့အဲ့တော့အဲ့ဒါကိုကဝင်ဘလိုင်းဝင်ပြစ်ချသွားတာပဲစနပြဖို့လုပ်တယ်တော့မှန်တယ်မပြအောင်မပြသေးပါဘူးဒီတိုင်းလဲသူတို့ဒီလူလေးစုလေးမရှိသေးဘူးအဲ့မှာပြစ်တာပဲပြစ်တယ်အတင်းဆုံးအတန်မုန်းကြီးပေါ့လေပထမတော့ဒေါ်ပါကြီးလိုပါမယ်ဒါပေမဲ့တကယ်ကျတော့ကြီးအစ်စ်နဲ့ပြစ်တာပေါ့အ
ာကောက်တယ်ဝင
်ဒါပြင်လုံလုံရေးအာနာပိုင်းလေးဟာရက်ွက်တွေလမ်းနေတဲ့ကိုဝင်ပြီးပြစ်ခတ်တာတွေချင်းချောက်ပြောဆိုတာတွေလုပ်ခဲ့တယ်လို့လုံလုံရေးရတားဆီးထားတဲ့အကာရန်တွေကိုလည်းရက်ွက်နေပြည်သူတွေကိုအတင်းဖယ်ရှားခိုင်းတာတွေရှိခဲ့ပါတယ်တာဝေမြို့နယ်တဲက168လမ်းမှာဆိုရင်လဲလမ်းမမှာရထားတဲ့ကားတွေကိုဘူလိုဇာနဲ့ထိုးသွားတာကြောင့်ကားတွေအတော်များများထိခိုက်ပျက်စီးသွားခဲ့တယ်လို့ပြောပါရယ်
။မနေ့ပိုင်းတည်းကဈေးထဲဒီမှာလူလူလူတွေကိုတင်းခေါ်ပြီးတော့သူအကျဉ်းကားရံတွေအတင်းဖယ်ထိုင်တာတွေလုပ်တယ်။အခုဒီကတော့ကားတွေအစင်းတော်တော်များတယ်ကျွန်တော်နဲ့မှာ။ကားအစင်းကြီးဖယ်မထားဘူးလို့ဆိုပြီးတော့အဲ့ဒါကြီးဖယ်တာဆိုအကြောင်းပြပြီးတော့သူ့အိမ်ဘေးမှာရထားတဲ့ကားတွေကိုလည်းအစင်း60ကျော်ထိချက်စီးသွားတယ်။အဲ့ဒီဒိုင်းထိုးချပြီးတော့
ဒါပြင်တာဂီရာမြို့နယ်6ရက်ကွက်အတွင်းမှာလဲစစ်တပ်နဲ့ရဲတပ်ဖွဲ့အဒီဘက်ကဒီနေ့ညနေပိုင်းမှာပြစ်ခတ်နေနေတာကြောင့်တယောက်တည်ဆုံးပြီးတော့မြို့သမီးတူပါဝင်3ယောက်ထံရရသွားခဲ့တယ်လို့လည်းသိရပါဗျ။ဦးလေးရု
ပ်ပြင်း
တော့ဒါပြင်လမ်းဘေးမှာရပ်ထားတဲ့ကားတစ်စီးရဲ့မှန်ကိုရိုက်ခွဲဖျက်ဆီးနေတာကိုလည်း Facebook လူမှုကွန်ရက်တွေမှာတွေ့ခဲ့ရပါဗျ။အဲကားမဲအ
ောင်ရိုက်ခွဲတာ
မန္တလေးဘက်မှာတော့မြားတောင်ကျောင်းတိုက်ကတန်ကားတွေဥဆောင်ပြီးတော့မြားတောင်တပိတ်စစ်ကြောင်းကဒီနေ့မှခြိတက်ဆန္ဒပြခဲ့ကြပါတယ်။ဆန္ဒပြတဲ့သူတွေဟာပြည်တော်စုလွတ်တော်ကိုစားပြုကော်မတီ CRPH ကိုထောက်ခံကြောင်းဆိုင်းဘုတ်တွေပိုစတာတွေကင်ဆောင်ပြီးတော့ညဉ့်ညံ့စွာဆန္ဒပြခဲ့ကြပါတယ်။တချိန်တည်းမှာပဲအကြမ်းမဖက်အာဏာဖီဆန်တဲ့ CDM လှုပ်ရှားမှုမှာပါဝင်နေကြတဲ့မန္တလေးကရထားပို့ဆောင်ရေးဝန်ထမ်းတွေကိုသူတို့ရဲ့ဝန်ထမ်းအင်အားတွေကနေမတ်လ22ရက်နေ့နောက်ဆုံးဖယ်ပေးဖို့ပြောထားတာကြောင့်ဝန်ထမ်းတွေဟာသူတို့ရဲ့နေအိမ်တွေကနေစတင်ပြောင်းရွှေ့နေကြပြီးတော့မြို့ကန်ပြည်သူတွေကလည်းကူညီနေကြတယ်လို့သိရပါတယ်။ဘကိုးမြို့ဘက်မှာဆိုရင်လဲဘကိုးမြို့စစ်တော်တွင်းမှာစစ်ကောင်စီဘက်ကပစ်ခတ်တာကြောင့်၄ယောက်ထပ်မံထိခိုက်ဒဏ်ရာရသွားခဲ့တယ်လို့သိရပါတယ်။အခုလိုစစ်တပ်နဲ့ရဲတပ်ဖွဲ့ကရက်ွက်တီတဲကိုဝင်ရောက်ပစ်ခတ်တာတွေကြောင့်လူတွေရဲ့ဘဝတွေဟာဘေးကင်းလုံခြုံမှုမရှိတော့ဘူးလို့လည်းတောင်ပေမြို့ကန်ကပြောပါတယ်။
အခုကတော့ပြောရရင်တော့လုံအောင်ဟိုအချို့ခုနပြောသလိုပါနော်ဟိုလုံချုံဟိုဆန္ဒပြရတဲ့ the big chair ပါရင်ပါဝင်နေတဲ့သူတွေမှမဟုတ်ပါဘူးသူရုပ်ကုန်ကြီးသူကိုယ်တိုင်လည်းမလုံချုံပါဘူးကွာဘယ်သူမှအိနေနေလည်းမလုံချုံအိထွက်လည်းမလုံချုံအပြင်ထွက်တဲ့လူကတော့ဟိုမလုံချုံဘူးဖြစ်လေအိနေရလူတွေလုံချုံနေတော့ဟုတ်ပါတော့ဒါလို့ဒီဘက်ညဘက်မရေးဘူးသူကအခုကဘာမှဟိုဥပဒေလည်းမရှိဘူးသူတရားလက်လွတ်ပဲဟိုဝင်းနေလူကထွက်လူထွက်ပြီးတော့လုံချုံလို့လုံခေါ်တင်နေခေါ်ပန်းနေခံရရှိရအဲ့လိုလုပ်တာပေါ့နော်စိုင်းဒီပါလေဆိုတော့ဝင်လုံချုံလူလေတို့ရတဲ့အခါကျတော့ပေးကြတာပြောရတော့လုံးဝကိုကျွန်တော်ကဟိုမလုံးမချုံဖြစ်နေတဲ့အနေထားပေးကြတယ်နိုင်ငံရဲ့ဒီစစ်တပ်နဲ့ရဲကြောင်မလုံးမချုံဖြစ်နေတာပေါ့နော်တို့ကတော့ပေးကြတယ
်ဖေဖော်ဝါရီတရနေ့ကစစ်တပ်ကအာဏာသိမ်းပြီးတဲ့နောက်နိုင်ငံတော်ဆန္ဒပြပွဲတွေကိုပြစ်ခတ်နှိမ်နှင်းခဲ့တာကြောင့်အခုဆိုရင်တည်ဆုံးသူဥယျာဉ်ဟာ140ကျော်သွားပြီဖြစ်ပါတယ်ခင်ဗျာကျွန်တော်ရန်နိုင်ပါ